တဝဲခရိုင်ရေပြူမြို့နယ်တွေကအထူးစီးပွားရေးစုံဒေသမှာစစ်ကောင်စီစစ်ကြောင်းဟာပြီးခဲ့တဲ့ဇွန်လအလယ်ပိုင်းတုန်းကရွာတွေထဲကိုဆက်ရက်ဝင်းကျင်လောက်စစ်စင်ရေးထိုးလာတယ်လို့သိရပါဗျ။အဲ့ဒီအချိန်ကလေးကဒီဒေသတွေမှာရှိကြတဲ့ရွာကန်တွေဟာထွက်ပြေးခဲ့ကြတာပါ။ဇွန်လ30ရက်နေ့မှာအဲ့ဒီစစ်ကြောင်းတကြော့ပြန်ဝင်ရောက်လာပြီးရင်းနှင်းစစ်ကမ်းဘက်တစ်ချမ်းလုံးကိုအင်အားဖြတ်ကျက်ချထားတယ်လို့တော်လိုင်းရဲဘော်တူကပြောပါဗျ။
တဝဲနေလောင်းလုံးအဝင်ကမြုံကြီးနဲ့တားနေပြီးတော့သူတို့ကဒီရင်းနဲ့စစ်ကမ်းဖက်ထိရေဖြူတချမ်းလုံးကိုသူတို့ကဆင့်အားတွေတိုးချဲ့ပြီးတော့သူတို့ဟိုဆက်ကြောင်းတွေထိုးတာတွေလုပ်နေတယ်ဗျ။အဓိကတော့သူတို့ဟိုဗမောရောက်ဒီရက်စခန်းဘက်ကနေပြီးတော့ဒီပင်လယ်ဘက်ကတ်ရဲ့ဇာတိလမ်းအတက်လျှောက်ကိုသူတို့ကဒီဆက်ကြောင်းတွေထိုးတယ်။ပြီးရင်ရေဖြူဘက်နေပြီးတော့ရေတဲ့ဘက်လမ်းမရဲ့အနောက်ဘက်တကြောလုံးသူတို့အဲ့ဒီစစ်ကြောင်းတွေထိုးတယ်ပေါ့နော်။ရင်းနဲ့စစ်ကမ်းကိုသူတို့နာမည်ရှင်းလေးလုပ်တဲ့သဘောရှိတယ်ပေါ့နော်။
စစ်ကောင်စီအဖွဲ့တွေရွာတွေထဲမှာရှိနေတာကြောင့်ဒေသခံတွေပြန်ဖို့ခက်နေတယ်လို့သိရပါဗျ။စစ်စင်ရေးတွေကြောင့်အထူးစီးပွားရေးစုံဒေသမှာရှိတဲ့ကြေးရွာရှိရွာထက်မနည်းဒေသခံအားလုံးတင်းရှောင်နေကြရတာပါ။ရွာတွေကိုစစ်ကောင်စီအဖွဲ့တွေကပြစ်ခတ်ဝင်ရောက်တဲ့အချိန်ရွာသားတို့အသေဆုံးခဲ့တယ်လို့ဒေသခံကပြောပါဗျ။
လက်ဆောင်ပါစစ်ပါတွေကဒေသခံတွေကအကုန်ပြေးနေရတယ်။ကျွန်တော်လည်းပြေးရတာပဲ။အကုန်တိုးထဲမှာနေရပါပဲ။ရွာထဲမှာတရားမှမရှိတော့ဘူး။အဲ့ဒီမျိုးလက်ဆောင်ပေါ့။ဒီရမလာရတဲ့ရွာထဲလူတွေကလူမရဲ့အကုန်ကြီးခရင်းတွေတော့တရားဝင်ကြတယ်အကုန်လုံးပြေးနေရတာပဲကျွန်တော်ကပြတ်ခတ်ထိပါကျွန်တော်နည်းနည်းလေးပဲလို့ရတယ်ကျွန်တော်လမ်းမနေတာကိုဒီရွာလာတယ်ဟိုရွာထဲဝင်လာတယ်ပြတ်ပြေးတာပဲကျွန်တော်လမ်းမထွက်ကြည့်တာထွက်ကြည့်တာကဒီရွာကျွန်တော်တင်းရတာလဲကျွန်တော်လည်းတခါလည်းပြေးတာပဲပြေးလို့ရတယ်ကျွန်တော်ကတော့တင်းရတော့ဆွေးရတာပဲပြတ်ခတ်ထိတယ်ကျွန်တော်ဒီလိုမိတ္တဆုပ်ကလေးတယ
်လေချောင်ရွာမှာတော်လိုက်အဖွဲဝင်၅ဦးကိုစစ်ကောင်စီဘက်ကပြစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့အထူးစီးပွားရေးစုံဒေတာမှာဇူလိုင်လ2ရက်အင်္ဂါနေ့တုန်းကထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးရေပြူမြို့နယ်ပကဘာရဲဘော်9ဦးသေဆုံးတယ်လို့ဖော်ပြထားပါတယ်ရှင်။